ထမ်းမြမာနေစမဲဆောင်မြို့မှာမေတော်စည်းကမ်းဖွင့်ပြီးလူထုကျမ်းမာရေးမြင့်တင်ရေးလုပ်ငန်းတွေကိုထိရောက်စွာဆောင်ရွက်ပေးနေတဲ့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တမြို့အခြေဆိုင်ဝါရှင်တန်တက္ကသိုလ်ကနေအခုနှစ်အတွက် Root Prize စေစုကိုစည်းကမ်းစတင်တည်ထောင်သူဒေါက်တာဆင်တီးယားမောင်ကိုချီးမြှင့်လိုက်ပါတယ်။အကျေဆုံးကိုဆက်ပြီးတင်ပြပေးပါမယ်။ Root Prize လို့ခေါ်တဲ့ဒီစုကိုတော့ဒေးဗစ်နဲ့ဘာဘရာ Root တို့ဇနီးမောင်နှံကိုအဆွေပြုပြီး Washington တက္ကသိုလ်က2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။2014ခုနှစ်ကစလို့လူထုကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာမှန်ကန်တဲ့သတင်းအချက်အလက်တွေပေါ်အခြေခံပြီးရဲဝံထိရောက်စွာလှုပ်ဆောင်နိုင်တဲ့သူတွေကိုရွေးချယ်ပြီးနှစ်စဉ်ချီးမြှင့်လာခဲ့တာပါ။ဒီစုရဲ့ယူရချက်နဲ့ပတ်သက်လို့2018ခုနှစ်အတွက်စုချင်းချင်းခံရတဲ့ဒေါက်တာဆင်တီယာမောင်ကအခုလိုရှင်းပြပါတယ်
။စုရဲ့အဓိကယူရချက်ကတော့ဒီကျန်းမာရေးဆိုင်ရာသတင်းအချက်အလက်တင်ဖို့အခြေခံဒီလူထုကျန်းမာရေးနဲ့တည်းရေလောက်ကနေဆောင်ရွက်တဲ့အချက်ပါဒီစီတီရောက်ဆောင်ရွက်နိုင်ဖို့အတွက်ဖြစ်စေနောက်တော့ဒီကျန်းမာရေးဆိုင်ရာလုပ်ငန်းတွေရဲ့အရေးအကြီးပေါ့နော်ကျန်းမာရေးစနစ်တွေလုပ်ငန်းစနစ်ရဲ့အရေးအကြီးတွေနဲ့တည်းရေဆက်ဖြစ်ဖို့ဒီအဆုံးပြမှုပေါ်မှာအခြေခံပြီးတော့
ဒေါက်တာဆင်တီယာမောင်ဟာထန်းနိုင်ငံတွင်းမှာရောက်နေကြတဲ့မြန်မာရှေ့ပြောင်းအလို့သမားတွေ၊နေဆက်ဒေသမှာနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးစုတွေအပြင်မြန်မာနိုင်ငံအနေနဲ့အတိအကျကရောက်လာကြတဲ့လူနာတွေကိုမဲဆောက်မြို့မှာမဲတော်စေကံဖွင့်ပြီးကျန်းမာရေးဆောင်ရွက်မှုပေးလာခဲ့တာအခုဆိုရင်ဆယ်စုနှစ်နဲ့ချီတာမြင့်လာခဲ့ပါပြီ။ဒီစုဟာသူတယောက်တည်းအတွက်မဟုတ်ဘဲမဲတော်စေကံမှာစေတနာဝန်ထမ်းကူညီဆောင်ရွက်ပေးသူတွေ၊နိုင်ငံတကာကနေလာရောက်ကူညီသူတွေအားလုံးအတွက်ပေးတဲ့စုဖြစ်တယ်လို့လည်းဒေါက်တာဆင်တီယာမောင်ကပြောပါတယ
်။ကျန်းမာရေးဆိုင်ရာလုပ်ငန်းတွေပေါ်ဆောင်တဲ့အခါမှာဒီသတင်းအချက်လက်တွေပံ့ပိုးမှုနဲ့ဒီချစ်ချစ်ရောက်အသုံးချနိုင်ဖို့ရဲ့ဒါတော့အထူးဖြစ်တော့ကျန်းမာရေးဆိုင်ရာလုပ်ငန်းတွေမှာဒီအရေးကြီးနှစ်တင်ရေးဆိုင်ရာပေါ့နော်ကျန်းမာရေးဆိုင်ရာလုပ်ငန်းရဲ့အရေးကြီးဖြစ်တယ်လို့ PDC ကိုထိရောက်တဲ့ကျန်းမာရေးပေါ်ဆောင်မှုတွေပေးနိုင်လို့အတွက်ကိုပြီးဆောင်လာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့နဲ့အတူပေါ့နော်ဒီကျန်းမာရေးဝန်ထမ်းတွေအားလုံးရောဟောနိုင်ငံတကာအနေပြီးတော့ကျမတို့ပြည်ညီပညာပိုင်းဆိုင်ရာမှာလာပြီးတော့ပတ်မှုပြည်တဲ့အဖွဲ့အစည်းတွေအတွက်ရောနောက်ကျမတို့ရဲ့လုပ်ဖို့ကံတဲ့အဖွဲ့အစည်းတွေအားလုံးအတွက်ပေါ့နော်အကုန်ယူပေါင်းမြောက်ဆရာလည်းဖြစ်ပါတယ်အခုချင်းတော့ဒီကျမတို့ကျမရေးစနစ်တစ်ခုကိုတည်ဆောက်မှုပေါ်မှာမရှိမဖြစ်လိုအပ်တဲ့ကျမရေးစနစ်အချက်လက်စနစ်တစ်ခုကိုနော်ဒါတိတိယရောက်ဆောင်ရွက်နိုင်ဖို့အတွက်ကျမတို့ကိုလည်းပုံမှုပြီးတော့ပတ်မှုပြည်နိုင်တဲ့ဒီချက်ဖြစ်ပါတယ်
လက်ရှိဆောင်ရွက်နေတဲ့ကျန်းမာရေးကုသမှုအစီအစဉ်တွေပုံမှန်တိုးတက်သွားမအောင်မြန်မာအစိုးရအပါအဝင်မြန်မာနိုင်ငံအတွင်းက NGO အဖွဲ့အစည်းတွေကျန်းမာရေးဆောင်ရွက်မှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အကြောင်းလဲဒေါက်တာဆင်တီယာမောင်ကဆက်ရှင်းပြပါတယ
်။ကျမတို့ဒီတန်ရသားကျန်းမာရေးအဖွဲ့အစည်းတွေနဲ့တခြားသောဒုတိယချစ်ပြုအဖွဲ့အစည်းတွေနဲ့ကျမတို့ဆက်ဖွဲ့ပြီးတော့ဒီကျန်းမာရေးစနစ်တစ်ခုပေါ့နော်ဒီပို့ပြီးတော့တန်ရသားဒေသဒီမှာကျန်းမာရေးစနစ်ကိုပို့ပြီးတော့အားကောင်းအောင်ဆောင်ရွက်တဲ့အချိန်မှာဒီအစိုးရကျန်းမာရေးစနစ်နဲ့ဒီတိုင်းသားတွေရဲ့ကျန်းမာရေးစနစ်မှာအတူတူကြွေးကြဆန္ဒမှုတွေရှိနေတဲ့လို့ဒီတန်းတူလေးညပေါ့နော်ကျန်းမာရေးဝန်ဆောင်မှုတွေရနိုင်ဖို့အရေးကြီးကောင်းတဲ့ကျန်းမာရေးဝန်ဆောင်မှုတွေရနိုင်ဖို့အတွက်ကိုကျမတို့ဒီဆက်စပ်ညှိနှိုင်းဆောင်ရွက်နေတာတွေပဲရှိပါတယ
်ဒီမိုကရေစီပြည်ရှင်ကြောင်းလေးလမ်းကြောင်းပေါ်မှာတွားနေတဲ့မြန်မာနိုင်ငံဟာအဖက်ဖက်ကယိုယွင်းပြစ်စီနေတာကြောင့်ကဏ္ဍစုံကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လိုအပ်နေတာပါကျမ၏ကဏ္ဍနဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်ဆိုရင်တော့ဗဟုချုပ်ကံမှုရှင်းချရေးဟာအရေးကြီးကြောင်းဒေါက်တာဆင်တီယာမောင်ကပြောပါတယ
်။ထိရောက်မှုရှိတဲ့ကျမ၏စနစ်တစ်ခုဖြစ်လာဖို့ဆိုတာကတော့ဒေသခံကျမ၏အဖွဲ့အစည်းတွေနဲ့ကျမ၏ဝန်ထမ်းတွေကိုဒီတရားဝင်အသိအသာပြုတဲ့နော်ဒီလုပ်ငန်းရှင်တွေလည်းအများကြီးလိုအပ်နေတယ်လို့တစ်ချိန်တည်းမှာပဲလိုအပ်နေတဲ့ဒီဝေအားလူအားပေါ့နော်ဒီကိစ္စတွေပေါ်မှာနောက်ပို့ပြီးတော့ပုံမှန်နည်းနည်းဒီပို့ချောက်ကမှုရှင်းချပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတွေကတော့အရေးကြီးပါတယ
်။ Root Prize စုချင်းမြင့်ပွဲကိုတော့စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေပိုင်းက Washington DC မြို့တော်မှာကျင်းပခဲ့ပြီးဒေါက်တာဆင်တီယာမောင်အနေနဲ့စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ300,000လက်ခံရရှိမှာဖြစ်ပါတယ်။ဒါဟာဒေါက်တာဆင်တီယာမောင်အနေနဲ့နိုင်ငံတကာကချီးမြှင့်တဲ့စုတွေထဲက17ခုမြောက်အဖြစ်လက်ခံရရှိတာလည်းဖြစ်ပါတယ်ခင်ဗျာ။